အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုရိုဟာဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းကကော့ဆက်ပဇာဒေသကရိုဟင်ဂျာဒုက္ခသည်စခန်းကိုတင်းနှင်းနှင်းနှီးကသွားခဲ့ပြီးအကူအညီတွေပေးခဲ့သလိုနောက်ထပ်ကျန်းမာရေးနဲ့ပညာရေးဆိုင်ရာအကူအညီတွေပေးဖို့လည်းကတိပြုပြောသွားခဲ့ပါတယ်။အဲဒီခီးစဉ်အတွင်းအင်ဒိုနီးရှားသမ္မတပြောခဲ့တာတွေကိုရိုက်တာသတင်းဆောင်မကိုအခြေခံပြီးတော့ပြောပြပေးပါမယ်ရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းကကုတုပလောင်ဒုက္ခသည်စခန်းကိုရောက်စမှာအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကဒုက္ခသည်တွေကိုအကူအညီပေးနေတဲ့အဖွဲ့တွေကိုကျေးဇူးတင်စကားပြောခဲ့ပါတယ်
။ I would like to thank all parties in Indonesia including the communities and
မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာလုပ်ငန်းတွေလူသားချင်းစာနာမှုအထောက်အပံ့တွေကိုအစိုးရနဲ့တူလက်တွဲပြီးအားကျွမ်းမှန်တဲ့ဆောင်ရွက်ပေးကြတဲ့လူမှုဝန်ဝိုင်းတွေနဲ့အစိုးရမှုတဲ့လူသားချင်းစာနာမှုအထောက်အကူပေးရေးအဖွဲ့တွေအပါအဝင်ဘင်္ဂလားဒေ့ရှ်နဲ့အင်ဒိုနီးရှားပြည်သူတွေကိုကျေးဇူးတင်ကြောင်းပြောကြားလိုပါတယ်
။ကုတုပလောင်ဒုက္ခသည်စခန်းကိုသွားတဲ့ခီးစဉ်အတွင်းသမ္မတဝီဒိုတို့ကသူ့အစိုးရအနေနဲ့ကျန်းမာရေးနဲ့ပညာရေးလိုအပ်ချက်တွေအတွက်အထောက်အပံ့တွေပို့ပြီးပေးသွားမယ်လို့ပြောခဲ့ပါတယ်
။ Working closely with the communities and the humanitarian NGOs, the government will also soon provide health facilities and
လူမှုဖွဲ့စည်းရေးဆူရမှုတဲ့လူသားချင်းစာနာမှုအစီအစဉ်အဖွဲ့နဲ့အတူအင်ဒိုနီးရှားဆူရကအနီးကပ်ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပြီးကျန်းမာရေးဆိုင်ရာထောက်ခံအတိအကျပြောရရင်ဈေးရုံနောက်ပြီးပညာရေးဆိုင်ရာအဓိကလိုအပ်ချက်တွေနဲ့စိတ်ဓာတ်ရာကုစားဖို့အရေးပေါ်အခြေအနေအတွက်ရွှေပြောင်းဆေးကုသရေးဝန်ဆောင်မှုဆိုလာပြားတွေနဲ့ရေတန်းစက်တွေလည်းစုတန်းပေးပါမယ်
သမရဝီဒိုတို့လာရောက်ခဲ့ပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာခိုးလုံနေကြတဲ့မြန်မာပြည်ကရွှေ့ပြောင်းလာသူတွေအတွက်လူသားချင်းစာနာမှုထောက်ပံ့တွေအပါအဝင်အင်ဒိုနီးရှားရဲ့ထောက်ပံ့ကူညီမှုတွေအတွက်ကျေးဇူးတင်ကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကပူးတွဲပြင်ညာချက်မှာပြောထားပါတယ်။ရခိုင်ပြည်နယ်အတွင်းလုံခြုံရေးကင်းစခန်းတွေကိုစစ်သွေးကြွတွေကတိုက်ခိုက်မှုကိုမြန်မာစစ်တပ်ရဲ့တုံ့ပြန်မှုနောက်မှာပစ္စည်းလူရတာအဓမ္မပြုကျင်တာနဲ့တက်ဖြတ်တာတွေရှိတယ်လို့မြင့်မြင့်တက်တွေတွေကပြောထားတာတွေရှိပါတယ်။မြမအစိုးရနဲ့စစ်တပ်ကတော့ဒီဆွဆွဲချက်ကိုအစဉ်တစိုက်ညှင်းဆို့ထားပါတယ်။ဗုဒ္ဓဘာသာဝင်အများစုဖြစ်တဲ့မြန်မာနိုင်ငံမှာရိုဟင်ဂျာတိုင်းဝိုင်းဟာဘင်္ဂလားဒေ့ရှ်ဘက်ကတရားမဝင်ရွှေ့ပြောင်းလာသူတွေဖြစ်တာသဘောထားကြပါတယ်။ကုလသမဂ္ဂအဖွဲ့ကြီးကတော့စစ်တပ်ရဲ့ဖြိုခွဲနိုင်ငံမှုကိုလူမျိုးစုအလိုက်တုတ်တင်ဖယ်ရှားမှုဖြစ်သတ်မှတ်ပြောဆိုပြီးမြန်မာအစိုးရဘက်ကမဟုတ်မှန်ကြောင်းညှင်းဆိုထားပါတယ်။